ဒီတိနေငံကမင်းသားဝီလျံရဲ့ဇနီးကိတ်ထားရင်သွေးယတနာလေးကိုမကြပင်ငါပဲမွေးဖွားပေးလိုက်ပြီဖြစ်ပါတယ်။တဝင်းနန်းတော်ကတော့အခုမွေးဖွားတဲ့ကလေးငယ်ဟာယောက်ျားလေးလားမိန်းကလေးဆိုတာအခုချိန်ထိကြညာချက်ထုတ်ပြန်ခြင်းမရှိသေးပါဘူး။စနေတနေ့ကနေသတင်းပတ်ကုန်ပိုင်းအတွင်းကန်စင်တန်နန်းတော်ကိုတွားရောက်လည်ပတ်ခဲ့ကြတဲ့ကိတ်နဲ့ဝီလျံတို့ဟာဒီကနေ့တနင်္လာနေ့မနက်6နာရီလောက်မှာလန်ဒန်မြို့လယ်မှာရှိတဲ့စိန့်မယ်ရီဆေးရုံကိုရောက်သွားကြတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာလက်ရှိအဆိုပြုထားတဲ့ဥပဒေအရအခုမွေးတဲ့ရင်သွေးငယ်ဟာအနာဂတ်ဗြိတိန်နိုင်ငံရဲ့ဘယင်သို့မဟုတ်ဘယင်မဖြစ်လာမှာဖြစ်ပါတယ်။ဒီဥပဒေကိုတော့ဗြိတိန်ပါလီမန်ကနေအတည်ပြုပေးရအောင်မှာဖြစ်ပါတယ်။အခုမွေးဖွားမဲ့ကလေးငယ်ဟာမင်းသားဝီလျံရဲ့ညီမင်းသားဟယ်ရီနန်တက်ပိုင်ခွင့်တတိယအဆင့်ကိုအစားထိုးရယူပြီးဘယင်မကြီးအဲလိဇဘက်ရဲ့သားကြီးချားလ်စ်နဲ့သူ့ရဲ့သားမင်းသားဝီလျံတို့ပြီးရင်တတိယမြောက်နန်းလျာလောင်းဖြစ်လာမှာပါ။ဗြိတိန်နိုင်ငံမှာတားရောက်ကြားလေးကသာနန်တက်ပိုင်ခွင့်ရှိကြောင်းရာစုနှစ်ပေါင်းများစွာကလေးကသတ်မှတ်ကျင့်သုံးလာတဲ့အစဉ်လာရှိတာကြောင့်အရင်မွေးဖွားတဲ့မင်းသမီးကိုနောက်မှမွေးဖွားတဲ့မင်းသားငယ်ကကြော်ပြီးတော့နန်းဆက်ကိုအစားထိုးရယူလေးရှိပါတယ်။